မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းတီဘောနယ်မိုင်းရှူဒေသဖက်မှာမြမတပ်မတော်နဲ့ SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်ကြားနေ့တကူးချိန်မှာပဲတိုက်ပွဲတွေဖြစ်နေပါတယ်။2018ခုနှစ်အစမှာပဲဒီလိုပဋိပက္ခတွေဖြစ်နေတဲ့အတွက်မြမငင်းကြိုင်းရဲ့အတွက်ဆိုရင်မြင်တဲ့အကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကလည်းဆိုပါတယ်။အပြည့်အစုံကိုတော့ထိုင်ခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မှ AA မှာကသတင်းပေးပို့ထားပါတယ်
။မြမနိုင်ငံရှမ်းပြည်မြောက်ပိုင်းတီဘောနယ်မိုင်းရှူဒေသဖက်မှာမြမတက်မတော်နဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတက်မတော်ကြားနှစ်သိကူးချိန်မှာတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီဘောမြို့နယ်ထဲမှာဒီဇင်ဘာလ31ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးမိုင်းရှူမြို့နယ်ထဲမှာတော့ဇန်နဝါရီလ1ရက်နေ့မနက်8နာရီအချိန်လောက်ကစပြီးနေ့လယ်ပိုင်းထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မိုင်းရှူမြို့နယ်ဆိုင်းလျံရွာအနီးမှာတိုက်ပွဲတွေဖြစ်နေတဲ့အကြောင်းနှစ်ဖက်တိုက်ပွဲတွေကြောင့်ထိခိုက်မှုတွေရှိတယ်လို့သိရကြောင်းရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မိုင်းရှူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းလှအေးကပြောပါတယ်
။အဲကျွန်တော်ကြားရတာတော့ဒီမိုင်းရှူရဲ့တောင်ပေါ်ဆိုင်းလျံရွာမှာဒီ SSPP အဖွဲ့နဲ့ဆက်ဆံနေတိုက်ပွဲဖြစ်တယ်လို့ကြားရတာ။အဲဒီနေရာတွေကတော့ဟိုပေါ့၆မြက် area တွေပေါ့၆မြက်လောက်ကဧရိယာတွေပေါ့အဲဆိုင်းလျံရွာဆိုတာအဲနားမှာဖြစ်တယ်ပြော။အဲအတေကြောင့်ရှိတယ်ပြောတယ်။အတေကြောင့်တော့ကျွန်တော်တို့လည်းမသိရသေးဘူး။ဒီတော့ဒီစီရင်ရေးတန်းလာပြီဆိုရင်တော့တို့ကတော့ဒီဆိုရင်ကူပန်တော့ပေါ့ဒါလည်းဆိုတော့ခါတိုင်းလည်းအဲစီရင်ရေးတန်းလာလို့ဆိုရင်ဒီလူတို့ရဲ့လုံခြုံရေးတွေနဲ့နည်းနည်းပြင်းပြင်းရှင်းရှင်းရေးတွေတို့ရဲ့လုပ်ငန်းကိစ္စတွေအဲ့ပေါ်ထိခိုက်တာပေါ့
ရှမ်းပြည်မြောက်ပိုင်းတက်မတော့ SSPP SSA ဌာနချုပ်ဘက်ကတော့တီဘောမျိုးနဲ့ဒီကနေ့မှာတော့မိုင်းရှုမျိုးဘက်ကိုမြမတက်မတော့ဘက်ကလာရောက်ပစ်ခတ်တယ်လို့ဆိုပါတယ်
မရှိတော့ဘောဆရာတို့ဒီဘောရမနေရလည်းမနေရမရှိရတော့ဒီနေ့ဘောဒီနေ့ရှိနိုင်ဆရာတို့ကမဖြစ်ဘူးဟိုကတက်တယ်ဘောအဲဒီမှာစစ်တကလက်ပြတော့ဘုန်းကြီးတွေဆံနေလည်းလောက်ပြီးတော့ဝင်လာတော့ဆရာတို့မရှိတော့ဘောတဲ့တဘောကလည်းစုံတဲ့စုံနေဖတ်တယ်များဘော
ဒီလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုမျိုးနှစ်သိအချိန်မှာပဲပြစ်ခတ်မှုတွေဖြစ်နေတဲ့အတွက်မြမငင်းကြင်ရေးအတွက်စိုးရိမ်မိတယ်ဆိုပြီးမိုင်းရှူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းလာအေးကဆိုပါတယ
်ဒီ2018ဒီလိုနှစ်ဦးကာလမှာဒီလိုတိုက်ပွဲတွေပေါ်ပေါက်လာတဲ့အတွက်ကျွန်တော်ဒီမြမငင်းကြင်ဖြစ်စဉ်ကကျွန်တော်ဟိုနည်းနည်းစိုးရိမ်မိတယ်ပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံတော်ကြီးကဲတယ်လားဒီအော်လာရီယာတမလို့ကောင်းလို့ရရတာနေ့တကူတဝါလေးဖေးပိုးတဲ့နေရာမှာသူကငင်းချိုင်းကြီးကိုဆောင်ရမယ်ဟဲ့လားငင်းချိုင်းကြီးရအောင်လုပ်မယ်ပြည်ရပြည်တော်စုကိုသွားမယ်ဒါလို့ပြောနေပေမဲ့ရေတင်အောက်ချိန်မှာဒါလို့ဖြစ်ပျက်နေဖြစ်နေတာဟာဒါကျွန်တော်အနေနဲ့ရားစွာဆိုရင်ပူပန်မှုတွေကိုဖြစ်ပေါ်နေတာပေါ့
ရှမ်းပြည်မြောက်ပိုင်းတက်မတော့ SSPP SSA တက်နဲ့အရင်မြန်မာအစိုးရကြားမှာ1989ခုနှစ်လောက်ကအပြစ်ခတ်ရစရေးလုပ်ခဲ့တာရှိခဲ့ပေမဲ့လက်ရှိတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA မှာတော့ပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး။2018ခုနှစ်ထဲမှာတော့ရှမ်းပြည်မြောက်ပိုင်းတက်မတော် SSPP SSA ထိန်းချုပ်ရာနေရာတွေမှာ2018ခုနှစ်အတွင်းမှာခုလိုတိုက်ပွဲတွေကတော့မကြာခဏဖြစ်ပေါ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲကမူဆယ်105မိုင်အနီးကျေးရွာတစ်ခုမှာလည်းလက်နက်ကြီးပေါက်ခွဲခဲ့ပြီးတဲ့နောက်ပိုင်းကဆက်လို့ကုတ်ခိုင်မြို့နယ်နဲ့နတ်ထက်ကမြို့နယ်တွေဘက်မှလည်းတက်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှင်။